အနာဂမန်တမြဘယ်ရောက်တာကြီးပဲလေညီမကြီးတဲ့အနာဂမ်မှာရိုးရိုးအနာဂမ်ဇံမရတဲ့အနာဂမ်လည်းရှိနေဇံရတဲ့အနာဂမ်လည်းဒါကြောင့်ကာမဘုံမှာဇံမရတဲ့အနာဂမ်ရောမရှိနိုင်ဘူးလားအဲ့ဒီဒီမှာအဲ့ဒီအနာဂမ်သေသွားရင်တဲ့ဇံမရပေမဲ့ကာမဘုံဟာလားညီမဘုံကိုသွားမှာပဲတဲ့ကာမဘုံပြန်မလာဘူးတဲ့ဘာကြောင့်လဲကာမဂုံကိုဆက်ဆုပ်လို့အဲ့ဒါဖတ်လိုက်ရမယ်ဇံရမှုသည်အဲ့ဒါလေးကိုလိုင်းကြထားမယ်ကာမရာဂကိုလုံးဝပယ်ခွာပြီးတော့အနာဂံတို့မှာကာမိသန္တာနိဝရဏရှိသေးလားအဲ့တော့နိဝရဏ၅ပါးထဲမှာလေဘယ်နိဝရဏသည်အဆိုးဆုံးလဲကာမိသန္တာနိဝရဏဒါကြောင့်ဇံအင်္ဂါပထမဇံမှာဇံအင်္ဂါ၅ပါးရှိတယ်အဲ့ဒီဇံအင်္ဂါ၅ပါးထဲမှာနိဝရဏ၅ပါးကိုရှုတဲ့နေရာမှာဧကဂရာဆိုတဲ့အဓိကဇံလို့သတ်မှတ်တဲ့ဧကဂရာဆိုသောဇံအင်္ဂါသည်ကာမိသန္တာနိဝရဏကိုဧကဂရာမှာဖြိုတာဟုတ်လားဝီတိဝီဝီပီပြာသူ့အုပ်ဧကာဆိုပြီးတော့လေဇံအင်္ဂါ၅ပါးဒီဘက်ကနိဝရဏ၅ပါးတွဲတယ်မှတ်လားဝီတ္တဆိုသောဇံအင်္ဂါသည်ဌိနမိတ်္တနိဝရဏဝီတိဝီဝီဆိုတဲ့အတွက်ဝိစာရသည်ဝိစိကိစ္စာပိဗျာပိတိဆိုသောဇံအင်္ဂါသည်ဗျာပါဒနိဝရဏသူ့အုပ်ဆိုတော့ဒုက္ခဆိုသောဇံအင်္ဂါသည်ဩဒိစာကုတ်ကုတ်စာနိဝရဏဟုတ်တယ်ဟုတ်ဧကဇံလို့ခေါ်လို့ရတာဧကဂရာပါမခေါ်တာမဟုတ်လားအဲ့ဒီဧကဂရာကဘာဖြိုချလဲအစိုးဆုံးကာမိသန္တာနိဝရဏဒါဆိုရင်ဘယ်အခါမှဇံလျှောလဲဆိုဧကဂရာမရှိရင်ဇံလျှောတယ်လို့ပဲဘယ်အခါမှဧကဂရာမရှိဘူးလဲကာမိသန္တာနိဝရဏအားကောင်းသွားရင်ဧကဂရာမဖြစ်တော့ဘူးသဘောပေါက်လားကောင်းရင်မြေမို့ပြန်လျှောနိုင်တဲ့အဘိညာဉ်ရတဲ့ယတိကြီးဖြစ်အောင်တော့ကာမိသန္တာနိဝရဏဝင်လိုက်တာနဲ့ဇံပြက်သွားလားမပြက်သွားလားဒါဆိုဧကဂရာပြက်ထွက်သွားလို့ဒါကြောင့်ဝိတ္တကနေဧကဂရာဆိုရင်ပထမဇံဟုတ်လားဟုတ်ရဲ့လားဝိတ္တကနေဧကဂရာဆိုရင်ပထမဇံဟုတ်လားကျွန်မပြောတာသဘောပေါက်လိုက်လားဝိတ္တဇံအင်္ဂါကနေဧကဂရာဇံအင်္ဂါဆိုရင်ပထမဇံဝိစာရကစဧကဂရာဆိုရင်ပိဋိကစဧကဂရာဆိုရင်ဒုက္ခကစဧကဂရာဆိုရင်ဟုတ်တယ်လားဥပိ္ခာစဧကဂရာဆိုရင်ဒါဆိုရင်ဇံတိုင်းဇံတိုင်းဘယ်ဇံအင်္ဂါမပါလို့မရဘူးလေဧကဂရာပါမလဲဇံခေါ်လို့ရတယ်ရှင်းတယ်နော်ဒါဆိုရင်ဧကဂရာဇံအင်္ဂါသည်ဘာကိုရှုကာမိသန္တာနိဝရဏကိုရှုကာမိသန္တာနိဝရဏဘက်ကိုရှုတယ်ဆိုတော့ဘယ်ဟာအာတာလို့ဧကဂရာအာတာရင်ကာမိသန္တာကိုရှုတယ်ကာမိသန္တာအာတာသွားရင်ဧကဂရာမဖြစ်တော့ရင်ဇံရှုသဘောပေါက်တယ်လားအခုအနာဂံဆိုတာကာမရာဂမှန်တယ်များအကုန်ပယ်လိုက်ပြီဆိုတဲ့ကကာမတဝရောဖြစ်သေးလားမဖြစ်တော့ဘူးကာမတဝကာမပါတာဘာမဖြစ်တော့ကာမတဝကာမောဂကာမယောဂကာမှုပါဒံဟုတ်လားဟုတ်လားကာမိစန္ဒကာမအုပ်စုတွေကာမရာဂတန်ရောစင်မဖြစ်တော့ကျန်နာတွေတော့အနာဂံမှာရှိလားမရှိဘဝရာဂတွေရှိသေးတယ်ဘဝောဂတွေရှိသေးတယ်ဘဝယောဂတွေရှိအောင်မယ်မရှိဘူးလားရူပရာဂအရူပရာဂတွေအနာဂံမရှိဘူးလားရှိတယ်ဘာပေမဲ့ကာမအုပ်စုဒါကြောင့်ကာမရာဂမရှိတော့တဲ့အတွက်ကာမိသန္တာနိဝရဏမရှိတော့တဲ့အတွက်ကြောင့်သူ့ရဲ့ဧကဂရာသည်ကာမိသန္တာရဲ့နှောက်ယှက်မှုမရှိတော့ဘူးတမာတိအလွန်ဒါကြောင့်အနာဂံဇံမရအောင်တော့သူ့ရဲ့တမာတိအလွန်ကောင်းနေအဲ့ဒါကြောင့်စကားတချောင်းလေးကိုသေချာတားစီခြင်းလားကာမရာဂကိုလုံးဝပယ်ခွာပြီးတော့အနာဂံတို့မှာကာမိသန္တာနိဝရဏအနောက်ရှက်မရှိတော့တဲ့ဖြင့်တမာတိအားကောင်းလာသည်ဇံမရအောင်တော့အနာဂံတို့သည်ကာမိသန္တာပယ်ခွာထားတဲ့အတွေ့တမာတိအားကောင်းနေစကြောင့်ဆက်ဖက်မယ်ထိုးကြဒုက္ခဝိပတ်တကာဇံမရအနာဂံတို့သည် င်းပြီပေါ့နော်ဇံမရတဲ့အနာဂံကြီးအိပ်ပျော်နေတယ်အိပ်ပျော်နေတယ်ဆိုတော့ဘဝင်စိတ်ကြီးကြတယ်ဒီချိန်မှာရန်သူကလာပြီးလက်မင်းကိုဓာနဲ့ဖြတ်ချလိုက်တယ်အသက်ဆုံးစေကမူတဲ့အဲ့ဒီသုတိစိတ်မကြခင်အခိုက်ကလေးမှာပဲဘာဖြစ်လဲဇံရတယ်အနည်းဆုံးဇံရတယ်အနည်းဆုံးတော့ပထမဇံလောက်တော့ရသွားတယ်ဘယ်ရောက်သွားလဲဇမပြီဆိုပထမဇံဘုံလောက်တော့ရောက်သွားတာပဲတဲ့နားလည်ပြီနော်ဒါကြောင့်ရန်သူလက်ချက်နဲ့အိပ်ပျော်နေစဉ်သေသွားအောင်တော့တဲ့ကဲကျမတို့အိပ်နေစဉ်သေလို့ရှင်ဘာမှတော့ရမှာမဟုတ်သဘောပေါက်ရမှာဟုတ်ပြီနော်ဒါဆိုရင်ကျမတို့မှာကာမစ္ဆန္ဒတွေကာမရာဂတွေအပြည့်ရှိလားမရှိဘူးဆွဲမိဆွဲရဆွဲမှာပဲဓမ္မမေရှိများနော်အစင်းကိုလည်းဆွဲခြင်းဆွဲမယ်အတန်ကိုလည်းဆွဲခြင်းဆွဲမယ်အစင်းနဲ့အနမ်းရတာတွေအကုန်ဖွက်စည်းထားတဲ့သားသမီးလည်းဆွဲခြင်းဆွဲမယ်ဇနီးခင်မွန်လည်းဆွဲခြင်းဆွဲမယ်အိုးအိမ်တိုက်တာပစ္စည်းလည်းဆွဲခြင်းဆွဲမယ်ဒါသဘောပေါက်ရမှာဒါကြောင့်ရန်သူလက်ချက်နဲ့တင်ဒေါသစောတောင်ထပ်ဖြစ်မလားမဖြစ်ဘူးလားဖြစ်အောင်မယ်ရိုးရိုးသိရင်တောင်မှလွယ်ဘူးဒါကြောင့်ကျမတို့မှာဘာသမารီမှမရှိဘူးအဲ့ဒါမြင်ရမှာသဘောပေါက်ရမယ်နော်စိတ်ကလေးမိတ်တုံမိတ်တုံနဲ့ရိုးရိုးရန်သူလက်ချက်လည်းမဟုတ်ဘူးဘဝင်ကြနေတဲ့အချိန်လည်းမဟုတ်တာတော့မှမနေအာယုံပြုတ်ရလားမပြုတ်ရလားအဲသဘောပေါက်ရမယ်ဒါကြောင့်ဘလောက်အာကောင်းတယ်လဲဆိုတာသိစေချင်တော့ကာမရာဂနော်ကာမအာယုံကာမဂုဏ်အာယုံဆိုတာဘလောက်ဆက်စုပ်ဖို့ကောင်းတယ်လဲကာမဂုဏ်အာယုံခွာလိုက်တာနဲ့ဘလောက်စွမ်းရည်ရှိသွားလဲကာမဘုံလုံးဝမလာဘူးဒါကြောင့်ကာမဘုံမလာဘူးဗျမဘုံသွားဖို့ဆိုတာလဲဇံရဖို့လို့တယ်ဇံမရတဲ့အနာဂံဖြစ်အောင်တော့အဲ့ဒီစွမ်းအားရှိသွားတယ်အဲ့ဒါဘုဒ္ဓတပဲနော်ဆက်ပြီးတော့ကြည့်မယ်ထိုနီးတူဆိုတာဒါလူဘုံပြောတာထိုနီးတူဆိုတာအထက်နတ်ဘုံ၌ရှိသောနတ်တို့နတ်ကြီးကိုသွားပြီးတော့အိပ်ပျော်နေစဉ်ဟဲ့လားရန်သူလေပင်ဓာတ်နဲ့လာခုတ်လို့မပြောဘူးသဘောပေါက်ရမယ်ဟုတ်ပြီနော်ဒါကြောင့်နတ်တို့ဒီအနာဂံဖြစ်လျင်နတ်ကြီး၌ဒါကြောင့်လူပြေကအနာခံရဲ့၊နတ်ပြေကအနာခံ၊ဇံမရတဲ့အနာခံဟဲ့လားဒီရဲ့သဘာဝနှစ်ပိုင်းပြထားတာနားလည်ပြီနော်